Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရ2022ခုနှစ်နိုဝင်ဘာလ1ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးမှာပါချင်းပြည်နယ်တွင်နေအဆောက်အဦတွေမိရှုဖျက်ဆီးတာနဲ့လူခွင့်ရချိုးဖောက်မှုတွေအတွက်စစ်ကောင်စီကိုအမေရိကန်ဆိုးရွားကရှုံချလိုက်ပါတယ်ကုလဆိုင်ရာအမေရိကန်တန်မဟောင်းဘီလ်ရစ်ချတ်ဆန်ဟာမကြခင်မြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ကမ္ဘာတစ်လွှာကိုဗစ်ကြောင့်တည်ဆုံးရသူဟာအခု5သန်းပြည့်ကနေနေပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမတင်ရထိုင
်ကောင်းပါပြီရှင်မိုးလေဝသပြင်းထန်လွန်ကဲမှုနဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်အာရှတိုက်သားတွေအသက်အိုးအိမ်စီးစိမ်ထိခိုက်တက်ရောက်ရမှုအကြောင်းသတင်းဆောင်မကိုသတင်းတွေအပြီးမှာနားဆင်ကြရပါမယ်ဒီနောက်မှာတော
့ Yeah, the Republican offices and it's mostly tied young in Indiana that's been
American ထက်လွှတ်တော်မှာမြန်မာဆရာဥပဒေမူကြမ်းတင်သွင်းရေးကြိုးပမ်းနေတဲ့အကြောင်းအပတ်စဉ်မြန်မာရေးဆွေးနွေးခန်းမှာနားဆင်ကြရမှာပါရှင်။ဒီနောက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်။
မြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်တပ်ကချင်းပြည်နယ်အတွင်းဆိုးဝါးတဲ့လူခွင့်ရချိုးဖောက်မှုတွေလက်တလောကျူးလွန်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုလက်နက်မရအောင်လုပ်ဖို့အပါအဝင်မြန်မာစစ်တပ်တာဝန်ခံတာဝန်ယူမှုရှိလာအောင်လူခွင့်ရချိုးဖောက်မှုတွေမလုပ်နိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းကနေအရေးတကြီးလှုံ့ဆော်ပေးဖို့လိုနေပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Ned Price ကအောက်တိုဘာ31တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ချင်းပြည်နယ်ထဲမှာလူနေအိမ်အလုံး100ကျော်နဲ့ခရီးရန်ဖျားချောင်းတွေကိုမိရှုဖျက်ဆီးတာအပါအဝင်လူခွင့်ရချိုးဖောက်မှုတွေဇက်တိုက်ကျူးဆိုးဆိုးဝါးဝါကျူးလွန်နေတာအတွက်အမေရိကန်ကအထူးစိုးရိမ်ကြောင်းနဲ့မြန်မာဆက်အာဏာပိုင်တွေဟာကိုယ့်ပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထိမတွက်ပဲပြည်သူတွေကိုရောသူတို့နေအိမ်တွေနဲ့ကိုယ့်ဝယ်ဆုတောင်းရနေရာတွေကိုပါရရဲ့ဆက်ဆက်ဖျက်ဆီးနေတာကိုရှုံချကြောင်းပြောပါတယ်။ဒါပြင်ချင်းပြည်နယ်နဲ့စကိုင်းတိုင်းအပါအဝင်မြန်မာနိုင်ငံနေရာအနှံ့ပြားမှာဆင့်ရတိုးချန်နေတဲ့အတွက်လဲအထူးစိုးရိမ်ကြောင်းနဲ့မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မရေဖန်ထားသူတွေအားလုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံမှာအဖွဲ့အားလုံးပေါင်းတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့လဲတောင်းဆိုလိုက်ပါတယ်မြန်မာပြည်သူတွေပေါ်မှာစစ်တပ်ကဆက်ပြီးကျူးလွန်နေတဲ့ဆိုးဝါးတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်ကဆက်လှုပ်ဆောင်မှာဖြစ်တယ်လို့မြန်မာပြည်သူတွေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ပြီးပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်အောင်ဝန်ဝန်ကြိုးပမ်းနေသူအားလုံးကိုအမေရိကန်ကဆက်လက်ထောက်ခံပံ့ပိုးပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားခဲ့ပါတယ
်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းလင်းဖြင့်နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလင်းဖြစ်တဲ့ဘေးရစ်ချက်ဆန်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပုဂ္ဂလိကခရီးစဉ်အဖြစ်မြန်မာနိုင်ငံကိုမကြခင်ရောက်ရှိလာမှာဖြစ်ပါတယ်။သူခရီးစဉ်အတွင်းကိုဗစ်ဆိုင်ရာအကူအညီပေးရေးကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ AP သတင်းမှာဖော်ပြပါတယ်။Mr. Richardson ကတော့သူ့စင်တာအနေနဲ့မြန်မာပြည်သူတွေကိုပံ့ပိုးပေးခဲ့တဲ့တမိုင်းကြောင်းရှိတယ်လို့ပြောပေမဲ့မြန်မာနိုင်ငံမှာအာဏာသိမ်းတဲ့ကိစ္စဝေဖန်ပြောဆိုတာမျိုးမရှိတယ်လို့ဒီခီးစဉ်အတွင်းဘယ်သူနဲ့တွေ့ဆုံမလဲဆိုတာကိုအသေးစိတ်ပြောဆိုတာမျိုးလည်းမရှိပါဘူး။ Bill Richardson ရဲ့မြန်မာနိုင်ငံခီးစဉ်ကိစ္စကိုကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကလည်းသိရှိကြောင်း Richardson ရဲ့ပြောခွင့်ရ Madeleine Mahaney ကပြောပါတယ်သူခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကလက်တလောမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။ဘီရစ်ချစ်စင်ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာဖမ်းဆီးခံနေရစေအမေရိကန်သတင်းတောက်ဒန်နီဖန်စတာပြန်လည်လွတ်မြောက်ရေးအတွက်လှုပ်ဆောင်မှာလားဆိုတာကိုဖြေကြားပေးဖို့သူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်မဟွန်နီကညင်းဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နဲ့နိုင်ငံခြားမှာမြန်မာမြောက်ကိုရီးယားအီရန်အာဖဂန်နစ္စတန်နဲ့ဥရုယာဒီဆိုင်ရာအပါအဝင်နှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားချင်းတိုက်ဆိုင်နေတဲ့ကိစ္စရပ်တွေရှိနေပြီးဒါကိုလက်တွဲပြီးဆောင်ရွက်နိုင်ပေမဲ့ရှင်ကျန်း၊တိဘက်၊ဟောင်ကောင်အရှေ့နဲ့တောင်တိုပင်လယ်ပြင်တွေနဲ့ထိုင်ဝမ်ကိစ္စရပ်တွေအပါအဝင်လူခွင့်ရေးနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေမှာတော့နှစ်နိုင်ငံကြားအကျိုးစီးပွားနဲ့ဆန်တန်ဖို့တွေမတူဘဲဆန့်ကျင်ဘက်ဖြစ်နေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယင်နဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Press က ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားနေချိန်မှာပဲ G20 ထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်အီတလီနိုင်ငံရောမမျိုးကိုရောက်နေတဲ့ဝင်ကြီးနှစ်ဦးဟာတနင်္လာနေ့ကဒုတိယကြိမ်မြောက်မျက်နှာချင်းဆိုင်တွေ့ဆုံခဲ့တာဖြစ်ပြီးအခုလိုတွေ့ဆုံချိန်မှာဝင်ကြီးဘလင်ကင်ကလူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုထပ်လောင်းပြောကြားခဲ့တာပါ။တရုတ်နှုတ်ကမတ်လတုန်းကပထမအကြိမ်ဖြစ်အမေရိကန်နိုင်ငံအလာစကာပြည်နယ်ထဲမှာတွေ့ဆုံခဲ့ပေမဲ့နှစ်ဖက်တင်းမာမှုတွေကတော့ဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်။ဝင်ကြီးဘလင်ကင်ကနှစ်နိုင်ငံကြားရှင်းပြမှုကိုတာဝန်ယူစီမံခန့်ခွဲဖို့ဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားရအရေးပါတယ်လို့အလေးပေးပြောကြားခဲ့ပါတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုအဆုံးသတ်ပေးဖို့ပြည်တွင်းပြည်ပကမြန်မာတွေစန့်ကျင်ဆန္ဒပြနေကြရမှာတနင်္ဂနွေနေ့ပြောင်းကလည်းကဘာလုံးဆိုင်ရာဆန္ဒပြပွဲအဖြစ်ဂျပန်နဲ့အစ္စရေးနိုင်ငံရောက်မြန်မာပြည်လှုပ်ရှားသူတွေကတိုကျိုမြို့နဲ့တဲလဗစ်မြို့တွေမှာဆန္ဒပြခဲ့ကြပါတယ်။လူရာနဲ့ချီတဲ့တိုကျိုမြို့ချီတဲ့ဆန္ဒပြပွဲမှာတော့မြန်မာစစ်ကောင်စီထံစီးဆင်းနေတဲ့အဓိကငွေကြေးအရင်းမြစ်ဖြစ်တဲ့ရေနံနဲ့တဘာဝတန်ငွေကရတဲ့ဝင်ငွေတွေကိုတက်ဆိုင်ရာနိုင်ငံခြားကုမ္ပဏီတွေကယာယီဆိုင်ငံ့ထားပေးဖို့တောင်းဆိုကြပါတယ်။အလားတူအစ္စရေးနိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်းသွေးစွန်ငွေဖြတ်တောက်ရေးလှုပ်ရှားမှုအဖြစ်ဆန္ဒထုတ်ဖော်ပွဲကိုတဲလီဗစ်မြို့ကမြန်မာတန်ရုံအဆောက်အုံရှိမှတနင်္ဂနွေနေ့နေ့လယ်ပိုင်းပြုလုပ်ခဲ့ပါတယ်။ဒီဆန္ဒပြပွဲကိုအစ္စရေးနိုင်ငံရောက်မြန်မာနိုင်ငံသား90နဲ့အတူအစ္စရေးနိုင်ငံသားတချို့လည်းပါဝင်ခဲ့ပြီး Chevron နဲ့ Total ကုမ္ပဏီတွေကနေစစ်ကောင်စီတန်းငွေကြေးစီးဆင်းမှုမရှိစေရေးနိုင်ငံတော်သမ္မတအတိုင်းအမြင်ပုဂ္ဂိုလ်နဲ့မတရားဖန်ဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြပါတယ
်။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာအရသာစုရလက်ထက်အာဏာပြန်ပြီးလွှဲပေးဖို့လူမှုဆန္ဒပြတောင်းဆိုမှုတွေကိုတနင်္ဂနွေနေ့မှာပဲဆက်ပြုလုပ်ကြပါတယ်။ဆန္ဒပြခေါင်းဆောင်တို့ကစစ်တပ်ကအရသာလက်ကိုအာဏာလွှဲမပေးမချင်းဆက်ပြီးဆန္ဒပြမယ်လို့ပြောပါတယ်
။ Imma hum يحكموا بالطريقه الدكتاتوريه ونحن نواجههم
سيانا شنو سبي اوتشوم ني دبيان ترو بلاو بي تتت فان فان ارما اچن اچن ني زين ني لاي سبي سانلا بيا جاما فيت دلو بي دوري ترو نايغان كو ترو چاي دي لان چاون تاي اوتشو پاين كوين شي دي لو يونجي دي اتوت سيتت كا نايغان يي لوكا كا ني ٹھت تواو بيو تواو ربا سورما سيت فيت ني ايت فيت پو دوي اوتشوم نيا كا ني انغان ني كا رو سيت گاون سان بو چوب ابدل فاتا باهان كا ဝင်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးပြီးဂျာဖြတ်အစိုးရကိုဖျက်သိမ်းချောင်းကျင်ညာခဲ့တာပါ။ဆူဒန်မှာစနေနေ့ကလူပေါင်းတောင်းတဲ့ချီလမ်းမာရီဘော့ထွက်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲပြုလုပ်ခဲ့တဲ့နောက်ကုလသမဂ္ဂကလည်းဆူဒန်ဗိုလ်ချုပ်ကြီးတွေအာဏာသိမ်းထားတာကိုဆန့်လွတ်ဖို့တနင်္လာနေ့မှာပန်ကြားခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံကပြည်ပကတွေနဲ့ပြည်နေတဲ့ပါပူအာဒေသမှာအစိုးရတပ်နဲ့ခွဲထွက်ရေးတပုံနေကြားအပြန်အလှန်ပစ်ခတ်မှုအတွင်းနှစ်နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပြီးနောက်လူထောင်ချီအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့အတွက်အခြေအနေကိုတည်တည်ငြိမ်ငြိမ်ရင်ဆိုင်ကြဖို့ခရီးရန်ဘာသာရေးခေါင်းဆောင်တွေတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်။ဒီသတင်းပတ်အတွင်းအပြန်လန်ပစ်ခတ်မှုမှာအသက်2နှစ်အရွယ်ယောက်ျားလေးတစ်ယောက်သေဆုံးခဲ့မှုနဲ့အတူအသက်6နှစ်အရွယ်ကလေးတဦးကြီထိဒဏ်ရာကြောင့်ဆေးရုံတင်ထားရတယ်လို့အင်တန်ဂျာယာခရိုင်အာဏာပိုင်တွေကပြောပါတယ်။ပစ်ခတ်မှုအတွင်းသေဆုံးရတာဟာတပုံနေလက်ချက်ဖြစ်တယ်လို့ရဲတပ်ဖွဲ့ကအပြစ်ဖို့ပေမဲ့ဘယ်သူလက်ချက်လဲဆိုတာအတိအကျအတည်ပြုမပြုတ်နိုင်သေးဘူးလို့ AFP သတင်းကပြောပါရယ်ပါပူဝါဒေသမှာအင်ဒိုနီးရှားလုံခြုံရေးတပ်ဖွဲ့ဝင်တွေအရသာပြည်သူတွေအပေါ်လူအခွင့်အရေးချိုးပေါက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တဘုံနေနဲ့အစိုးရတက်တွေကြားပိဋိပက္ခပုံမှန်ဖြစ်ပွားလေရှိပါတယ
်ကိုရိုနာဗိုင်းရပ်စ်ခရောက်ကကြောင့်ကမ္ဘာတစ်လွှားသေဆုံးရသူဟာတနည်းနည်းနဲ့မှာ၅သန်းနီးပါးဖြစ်လာနေပြီလို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့၄လလောက်ခရဲကသေဆုံးသူက၄သန်းရှိခဲ့တာပါ။ကမ္ဘာတစ်လွှားဒီရောဂါကူးစက်ခံရသူကသန်း250နီးပါးရှိနေပြီးအခုချိန်ထိဒီရောဂါအတွက်ကာကွယ်ဆေးထိုးနှံပေးပြီးသူပေါင်းကသန်း9000နီးပါးရှိနေပြီဖြစ်ပါတယ်။အီတလီနိုင်ငံရောမမြို့မှာကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးမှာအိန္ဒိယဝန်ကြီးချုပ် Narendra Modi ကအိန္ဒိယဟာသူတို့နိုင်ငံအတွက်ကကမ္ဘာကြီးအတွက်ပါဖြန့်ဝေဖို့ လာမယ့်နှစ်ကုန်လောက်ဆိုရင် COVID-19 ကာကွယ်ဆေးအလုံးပေါင်း5တန်းထောက်လုပ်ပေးမယ်လို့ကမ္ဘာခေါင်းဆောင်တွေကပြောပါတယ်။ဒါပေမဲ့ဒီလိုဖြန့်ဝေပေးနိုင်ဖို့အိန္ဒိယက Bharat Biotech ဆေးကုမ္ပဏီထုတ် Covaxin ကာကွယ်ဆေးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအရေးပေါ်အသုံးပြုခွင့်ချထားပေးဖို့ပါစနေနေ့ကတောင်းဆိုခဲ့တာပါ။ဒီထိပ်သီးအစည်းအဝေးမှာအွန်လိုင်းကနေပါဝင်ဆွေးနွေးတဲ့တရုတ်သမ္မတရှီဂျင်ပင်ကလည်းတရုတ်နိုင်ငံက COVID-19 ကာကွယ်ဆေးအလုံးရေ 1.6 ဘီလီယံကျော်ထုတ်လုပ်ခဲ့ပြီးကမ္ဘာတစ်လွှားကိုဖြန့်ဖြူးပေးခဲ့တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူက46သန်းနီးပါးရှိပြီးဒီရောဂါကြောင့်သေဆုံးရသူက9သိန်းကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့အဝေးပြေးရထားတစင်းပေါ်မှာတင်းငွေနေနေကဓာတ်နဲ့လိုက်ရန်သူတဦးဟာရထားပေါ်မီးမရှို့ခင်လူအတော်များများကိုဓာတ်နဲ့လိုက်ထိုးခဲ့တာကြောင့်ခရီးသွားတွေကစင်ကလျားနဲ့ယထာပဒင်းတကားကနေခုံချသူတွေတောင်ရှိခဲ့တယ်လို့ရဲနဲ့မျက်မြင်သက်သေတွေကပြောပါတယ် KO ယထာလိုင်းပေါ်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာကိုကူလီယိုဗူရာနာမှာဖြစ်ပွားခဲ့တာပါဒီတိုက်ခိုက်မှုအတွင်းခရီးသွားပြည်သူ18ဦးဒဏ်ရာရပြီးသူတို့တဲက3ဦးကတော့အခြေအနေစိုးရိမ်ရတယ်လို့တိုကျိုမိသားဌာနကပြောပါတယ်လူတွေကိုဓာတ်နဲ့လိုက်ထိုးပြီးနောက်ဓာတ်သမားဟာဓာတ်ဆီလို့ယူဆရတဲ့ရေတမျိုးကိုလောင်းချပြီးမီးရှို့ခဲ့တာကြောင့်ယထာထိုင်ကုန်တချို့မီးလောင်ကျွမ်းခဲ့ရပါတယ်။အဲ့ဒီဓာသမားဟာအသက်20ဝန်းကျင်ရှိတဲ့အမျိုးသားတဦးဖြစ်ပြီးအခင်းဖြစ်တဲ့နေရာမှာတွင်သူ့ကိုဖမ်းမိခဲ့ပါတယ်။လူသက်ရန်အားထုတ်မှုတန်တရားနဲ့သူ့ကိုစစ်ဆေးနေစေဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ပြင်းထန်တဲ့မိုးလေဝသအခြေအနေနဲ့ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်သက်ရောက်မှုကြောင့်ပြီးခဲ့တဲ့နှစ်အတွင်းအာရှဒေသတလွာလူပေါင်းထောင်ချီသေဆုံးရပြီးစီးပွားရေးအရာလည်းအကြီးအကျယ်ဆုံးရှုံးခဲ့ရတယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစားကဖော်ပြပါတယ်။လီဆာရှလိုင်းရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။ရေကြီးမှုအပူပိုင်းဆိုင်ကလုန်းမုန်တိုင်းတွေမိုးကောင်ရေရှားမှုနဲ့တခြားသောမိုးလေဝသနဲ့ရာသီဥတုဆိုင်ရာဘေးအန္တရာယ်တွေကြောင့်အာရှဒေသတလွားကတန်းနေချီတဲ့လူတို့ရဲ့အသက်အိုးအိမ်စည်းစိမ်အပေါ်ချင်းချမှုတွေရှိနေကြောင်းကမ္ဘာမိုးလေဝသအဖွဲ့ကြီးကဥဆောင်ပေးအဖွဲ့ဆောင်ပါဝင်ပြုစုထားတဲ့အစီရင်ခံစာကတည်ပြထားပါတယ်။မိုးလေဝသအခြေအနေလွန်ကဲမှုနဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်စိုက်ပျိုးရေးစားနပ်ရိက္ခာနဲ့တောက်သုံးရေးဖူလုံမှုကျန်းမာရေးထိခိုက်နိုင်တဲ့အန္တရာယ်ဆိုးရွားလာပြီးဘေးဒဏ်တင့်လွယ်တဲ့ရွှေ့ပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေအစုလိုက်အပြုံလိုက်နေရာရွှေ့ပြောင်းမှုတွေဖြစ်စေကြောင်းအစီရင်ခံစာကထောက်ပြပါတယ်။အခြေခံအဆောက်အုံတွေပျက်စီးမှုနဲ့ဂေဟစနစ်ဆုံးရှုံးမှုတွေဟာတစ်နှစ်ကိုဒေါ်လာဘီလီယံရာချီကုန်ကျစေတယ်လို့လည်းပြောပါတယ်။2020ပြည်နှစ်ဟာအာရှရဲ့အပူနွေးဆုံးနှစ်အဖြစ်ဆန်းချိန်တင်ခဲ့ကြောင်းကမ္ဘာမိုးလေဝသအဖွဲ့ကြီး WMO ရဲ့ပြောခွင့်ရအမျိုးသမီးကယ်လီယာနျူလစ်ကပြောပါတယ
် The most extreme temperature that we saw
last year နှစ်တွင်းအပူချိန်အလွန်ကဲဆုံးကြုံတွေ့ခဲ့ကြရတာလို့ဂျာခိုယန့်စ်မြို့မှာဖြစ်ပါတယ်မယုံကြည်နိုင်လောက်အောင်ပဲအပူချိန်က 38 degree centigrade အထိကိုရောက်ကြတာတွေ့ရပါတယ်အာတိတ်ဆက်ဝိုင်းဒေသမြောက်ပိုင်းအတွက်ဒါကဆန်းချိန်အသစ်ဖြစ်မလားဆိုတာကိုကျမတို့စုံစမ်းနေစေဖြစ်ပါတယ်
အာရှဒေသတွင်းနဲ့ဒေသတဝန်းမှာပင်လယ်ရင်မြစ်နယ်ပြင်အပူချိန်တွေနဲ့သမုဒ္ဒရာပူနွေးမှုတိုးလာတာကကမ္ဘာပြင်းမြအခြေအနေထက်ပိုများကြောင်းလဲအစီရင်ခံစာကထောက်ပြပါတယ်။ရေခဲတောင်တွေပြိုကျမှုဟာဆိုရင်ဒေသရင်းအပေါ်သက်ရောက်မှုရှိစေတဲ့အဓိကပြဿနာတစ်ခုဖြစ်ပါတယ်။ဟိမဝန္တာတောင်တန်းတွေနဲ့တိဘက်ကုန်းမြေမြင့်တို့မှာခမန်းခြေကီလိုမီတာ3000လောက်ရှိတဲ့ရေခဲတောင်တွေကအာရှဒေသမှာရှိနေတာဖြစ်ပါတယ်။ဝင်ရိုးစွန်ဒေတာတွေပြီးရင်အာရှဒေတာဟာရေခဲပမာဏအများဆုံးရှိနေတာဖြစ်ကြောင်းလဲ New List ကပြောပါတယ်။လူပေါင်းတန်းချီအမိပြုတ်နေတဲ့အရေးပါလာတဲ့မြေကြီးဆယ်စင်းဟာလဲအာရှဒေတာမှာဖြစ်ကြောင်းသူမကပြောပါတယ်။
Glacier retreat is accelerating. It's projected
to increase by 40% to 2050. 2050အကြောင်းမှာရေခဲတောင်ပမာဏက20ကနေ40ရာခိုင်နှုန်းလောက်ထိကိုလျော့ကျသွားမယ်လို့ခန့်မှန်းထားပါတယ်။ဒါဟာဒေတာရင်းကလူတန်းပေါင်း950လောက်ကိုထိခိုက်တက်ရောက်မှုတွေရှိလာမှာပါပင်လယ်ရင်မျက်နှာပြင်မြင့်တက်လာတာတွေဒေတာရင်းရေစီးဆင်းမှုတွေပေါ်မှာအဓိကရိုက်ခတ်တက်ရောက်မှာဖြစ်ပြီးတော့ရေတို့အနေနဲ့ကတော့မြေပြိုမှုတွေနဲ့ရေခဲတောင်ပြိုကျမှုတွေလိုမျိုးဘေးအန္တရာယ်တွေပိုးပြီးဖြစ်လာနိုင်ပါတယ်
န 2020ပြည်နှစ်အတွင်းရေကြီးမှုတွေနဲ့မုန်တိုင်းတွေကြောင့်အာရှဒေသကလူပေါင်း350လောက်ကိုထိခိုက်သက်ရောက်ပြီးလူပေါင်း5000ကျော်သေဆုံးခဲ့ရကြောင်းအစိုးရကဖော်ပြပါတယ်။နိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုအခြေအနေတွေနဲ့လက်ရောညီတွေဖြစ်အောင်ဆောင်ရွက်ကြဖို့ပြန်ပြင်းပြဲဆွင့်င်တဲ့အကာအကွယ်ပေးရေးဆိုင်ရာဤပညာတွေမှာရင်းနှီးမြှုပ်နှံကြဖို့လည်းတိုက်တွန်းထားပါတယ်။စွန်စားရင်းနှီးမြှုပ်နှံမှုတွေကလူမှုစီးပွားရေးမှာအကျိုးအမြတ်တွေရရှိစေမယ်လို့လေမိုးလေဝသနဲ့ဇလဗေဒပညာရှင်တွေကပြောပါတယ်ရှင်။မြမအရေးဆွေးနွေးခန်းအစီအစဉ်ကိုဆက်ပြီးတော့တင်ပြပါမယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှပါတီနှစ်ရလုံးသဘောတူလိုက်တဲ့ဘာမာဘီလ်မြမနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုအထက်လွှတ်တော်မှအမြန်ဆုံးတင်သွင်းဆုံးဖြတ်နိုင်ရေးအလွန်အရေးကြီးနေတယ်လို့Washington DC ခြေဆိုင် Campaign for a New Myanmar အဖွဲ့ရဲ့အကြံပေး Mike Heck က BOA ကိုပြောပါတယ်။ဘာမာဘေကို American လွှတ်တော်ကအတီးပြုတ်ပြတ်ထန်းနိုင်ရေးဥဆောင်ချိုးဖက်နေတဲ့ Mike Heck ကိုမိုင်းချင်းနိုင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မြန်မာအရေးဆွေးနွေးခန်းအဖြစ်တင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပထမဆုံးမေးချင်တာကဘာမာဘီလ်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းရဲ့နောက်ဆုံးအခြေအနေဘယ်ဆင့်ကိုရောက်နေပြီလဲရှင
်။ Excellent question. Yeah, so it just passed through the House Foreign Affairs Committee.
ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအတည်ပြုလိုက်ပါပြီ။တညီတညွတ်တဲ့သဘောနဲ့တူခဲ့တဲ့အခြေအနေပါ။ဘယ်သူမှကန့်ကွက်တာမရှိပါဘူး။ဒါကြောင့် Republican တွေရော Democrat တွေရောအားလုံးကဒီဥပဒေမူကြမ်းကိုထောက်ခံတယ်လို့ပြောရမှာပါ။နောက်တစ်ဆင့်ကတော့အောက်လွှတ်တော်တစ်ခုလုံးကဆုံးဖြတ်ရမယ့်အဆင့်ရောက်နေပါပြီ။နောက်ပြီးဒီအချိန်မှာဥပဒေကြမ်းကိုပြင်ဆင်နိုင်တဲ့ကာလလည်းဖြစ်ပါတယ်။ဒီတော့ဥပဒေမူကြမ်းကိုပြင်ဆင်သည်ဖြစ်စေမပြင်ဆင်သည်ဖြစ်စေအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဆိုတော့ဒီမိုကရက်ပါတီခေါင်းဆောင်တွေရဲ့အပေါ်မှာမူတည်နေပါတယ်။ဒါကြောင့်အောက်လွှတ်တော်ဥက္ကဋ္ဌပလိုစီအနေနဲ့ကယ်လီဖိုးနီးယားပြည်နယ်နဲ့Stanley Hoya နေတဲ့ Maryland ပြည်နယ်မှာနေထိုင်ကြတဲ့မြန်မာနဲ့တိုင်းရင်းသားတွေအနေနဲ့ဒီဥပဒေမူကြမ်းပြင်ဆင်ရေးတေချာအောင်သူတို့ရဲ့ဆန္ဒတွေထုတ်ပေါ်ပြသင့်ပါတယ်။နောက်ပြီးတော့ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့စိုးရိမ်ပူပန်နေသူတွေအနေနဲ့သူတို့ပြင်ဆင်လိုတဲ့အချက်တွေကိုအထက်လွှတ်တော်မှာစူးစမ်းမိတ်ဆက်ဖို့အချိန်ရောက်နေပါပြီ။ဒါပေမဲ့လည်းအထက်လွှတ်တော်မှာတော့အချိန်အနေတွေသိပ်အားရစရာမကောင်းပါဘူး။Republican တွေဘက်ကလက်မှတ်ထိုးဖို့ညှင်းဆုံနေစေဖြစ်ပါတယ်။ဒါကြောင့်အထက်လွှတ်တော်နိုင်ငံခြားရေးကော်မတီမှပဲဥပဒေဂျန်ကတက်နေပါတယ်။သူတို့မကြိုက်တဲ့အချက်တွေကိုဒီဥပဒေဂျန်တွေကနေပယ်ထုတ်ဖို့လိုလားနေပါတယ်။ဒါကြောင့်အထက်လွှတ်တော်မှဘယ်လိုတွေညှိနှိုင်းကြမလဲဆိုတာကျွန်တော်တို့စောင့်နေစေပါ။အထူးသဖြင့်အထက်လွှတ်တော်မှဒီဥပဒေမူကြမ်းအတည်ပြုဖို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Bob Menendez ကအရေးကြီးလာဖို့ရှိပါတယ်။တချို့ကတော့သိပါလိမ့်မယ်။ဘာမာဘီလ်အစောပိုင်းမှာ version ကို2019ခုနှစ်ကစတင်တင်သွင်းတဲ့အချိန်မှာအောက်လွှတ်တော်မှာပြဿနာမရှိခဲ့ပေမဲ့အထက်လွှတ်တော်မှာပိတ်ဆို့ခံရပြီးမဲခွဲဆုံးဖြတ်တဲ့အဆင့်တောင်မရောက်ခဲ့ပါဘူး။ဒါကြောင့်ဒီလိုအန္တရာယ်မျိုးကျွန်တော်တို့ထပ်ပြီးရင်ဆိုင်နေရပါတယ်။ဒါကြောင့်လဲကျွန်တော်အခု Texas ပြည်နယ်ကိုရောက်နေပြီး Republican တွေရဲ့ပြည်နယ်တွေမှာသက်ဆိုင်တဲ့လူတွေနဲ့တွေ့ဆုံရှင်းပြနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ဖို့ကျွန်တော်တို့ကြိုးစားရမှာပါ
။ So I would like to clarify that you know Burma Bill which is
by Aulodor မှာပါတီနှစ်လုံးကသဘောတူညီမှုရထားတဲ့ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှာရှိတဲ့ Republican တွေဘက်ကအလွယ်တကူသဘောမတူနိုင်တာဘာကြောင့်လဲရှင်။အဓိကဘာအချက်တွေလဲရှင်။
Yeah, the Republican offices and it's mostly Todd Young in Indiana that's been leading this.
Like Republican ဘက်ကအထူးသဖြင့် Indiana ပြည်နယ်ကအထက်လွှတ်တော်မှ Todd Young ဘက်ကအဆင်မပြေဖြစ်နေတာပါ။ကျန်တဲ့ Republican အမတ်အများစုကတော့ဒီဥပဒေကြမ်းနဲ့ပတ်သက်လို့သိပ်ပြီးပြဿနာမရှိကြပါဘူး။ဒါပေမဲ့လည်းသူတို့က Todd Young နောက်ကိုလိုက်ကြမှာဆိုတော့ Todd Young ယုံကဒီဥပဒေကြမ်းနဲ့မှာပါတဲ့အချက်တချို့နဲ့ပတ်သက်လို့တဘောမတူတာတွေရှိနေပါတယ်။အဲ့ဒါကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအတွက်အသုံးစရိတ်ကိုလိုအပ်သလောက်သုံးစွဲဖို့ဆိုတဲ့အချက်ပေါ်မှာ Todd Young ကအဲ့ဒီလူမျိုးမတတ်မှတ်ပဲဘတ်ဂျက်အတိအကျပြဋ္ဌာန်းဖို့ဒေါ်လာတန်220သုံးစွဲဖို့တတ်မှတ်အဆိုပြုထားပါတယ်။ဒါကိုတောင်းတချို့ Republican အမတ်တွေက အရန်များတယ်လို့ပြောနေကြတော့မှာပဲဒါပေမဲ့အားလုံးသိကြတဲ့အတိုင်းပဲမြန်မာနယ်စပ်ကရိုဟင်ဂျာဒုက္ခတဲ့အကြက်အတဲ့မှာဒီနှစ်အတွက်ဒေါ်လာတန်180ပြီးတော့နောက်ထပ်ဒေါ်လာတန်90ကိုအမေရိကန်အစိုးရကသုံးစွဲထားပြီးဖြစ်ပါတယ်အဲ့ဒီတော့ဒေါ်လာတန်220ကိုမြန်မာနိုင်ငံအတွက်သုံးစွဲဖို့ဆိုတာများပြားတဲ့ပမာဏမဟုတ်ပါဘူးဒုတိယအချက်ကတော့ Republican တွေဘက်ကစိုးရိမ်နေတာကဥပဒေကြမ်းထဲမှာမြမရေနံနဲ့တဘာဝတန်းဝိလုပ်ငန်းနာမည်အတိအကျဖော်ပြထားတဲ့ကိစ္စပါအထူးသဖြင့် Todd Yan ရဲ့ရုံးကထောက်ပြတာကဒဏ်ခတ်ရေးယူရမယ့်ကုမ္ပဏီတွေအတွက်သတ်မှတ်ချက်တွေကိုပြဋ္ဌာန်းသင့်ပြီးကုမ္ပဏီနာမည်အတိအကျမသတ်မှတ်သင့်ဘူးဆိုတဲ့အချက်ပါပဲကျွန်တော်တို့ဘက်ကလည်းသူတို့ကိုပြန်ပြီးရှင်းပြနေတာကသမရလုပ်ပိုင်ခွင့်အနေနဲ့မြမရေနံနဲ့တဘာဝတန်းဝိကိုပိတ်ဆို့ရေးယူနိုင်စွမ်းရှိပေမဲ့ဒါကိုသူတို့ကမလောက်ဆောင်ခဲ့ကြပါဘူး။ဒါကြောင့်အထက်လွှတ်တော်ရဲ့တွန်းအားပေးမှုကိုတကယ်လိုအပ်နေပါတယ်။နောက်ပြီးကျွန်တော်တို့ထောက်ပြနေတာကဒါကတကယ်ကုမ္ပဏီအစ်စ်အမှန်မဟုတ်ဘဲမြန်မာစစ်တပ်ထိန်းချုပ်ထားတာပါ။ဒါကြောင့်ဒီနာမည်ကိုဥပဒေကြမ်းထဲမှာထည့်သွင်းဖို့လိုအပ်တယ်လို့ရှင်းပြထားပါတယ်။တတိယတစ်ချက်ကတော့ပုဂ္ဂိုလ်ရေးဆန်တဲ့ကိစ္စလို့ပြောရမှာပါ။ဒီမိုကရက်အထက်လွှတ်တော်အမတ်ကာဒင်းကဒီဥပဒေကြမ်းကိုမြန်မြန်ဆန်ဆန်မိတ်ဆက်ခဲ့တာဟာသူတို့ကိုလစ်လျူရှုတယ်လို့ Republican တွေဘက်ကမြင်ကြပါတယ်သူတို့ကိုအချိန်ပေးသင့်တယ်လို့ယူဆကြပါတယ်ဒါကြောင့်ဒီအချက်၃ချက်နဲ့နောက်အင်ဒီယားနာပြည်နယ်အထက်လွှတ်တော်အမတ်ကဒီဥပဒေမူကြမ်းနဲ့ပတ်သက်လို့အဓိကဖြစ်နေတော့အခုအချိန်ထိအထက်လွှတ်တော်မှာမဆွေးနွေးဖြစ်သေးပါဘူး
So how about the Republican
အဲ့တော့ Republican လူနည်းစုခေါင်းဆောင် Mitch McConnell ကရောဒီတစ်ခါဥပဒေကျမ်းပေါ်မှာသူ့မြင်ဘယ်လိုရှိလဲရှင
်။ Yeah, his Mitch
McConnell. လူနေစုကောင်းဆောင် Mitch McConnell ကတော့ဒီဥပဒေကျမ်းနဲ့ပတ်သက်ရင်ရေဘူရအပြင်သူတို့ကအဓိကတင်သွင်းသူမဟုတ်ပါဘူး။နောက်ပူးတွဲတင်သွင်းတဲ့အထက်မှာလည်းမပါပါဘူး။နောက်အထက်လွှတ်တော်ဒီမိုကရက်လူများစုကောင်းဆောင် Chuck Schumer ကလည်းဒီအတိုင်းပါပဲ။ Mitch McConnell အနေနဲ့သမိုင်းကြောင်းအရမြမဒီမိုကရေစီကိုအလွန်ထောက်ခံခဲ့ပေမဲ့လည်းအခုဥပဒေကြမ်းပြဋ္ဌာန်းနိုင်ဖို့နောက်ွယ်ကနေအများသိအောင်သူဩဇာကိုအတုံးချထုတ်ပြောတာမျိုးမရှိသေးပါဘူးဒါပေမဲ့သီးသန့်တွဲဆုံမှုတွေမှာတော့ဒီဥပဒေကြမ်းကိုဆောင်ရွက်ဖို့အချက်ပြတယ်လို့ကျွန်တော်တို့ကြားရပါတယ်ဒါကဖြစ်နိုင်ပါတယ်ဒါပေမဲ့ဒီဥပဒေကြမ်းကိစ္စမှာအထက်လွှတ်တော်နိုင်ငံကြီးကော်မတီကပဲဆုံးဖြတ်ဖို့သူ့ကိုလွှဲထားပါတယ်အထူးသဖြင့်အထက်လွှတ်တော်မှာဥပဒေမူကြမ်းကိုဒီမိုကရက်နဲ့ပူးတွဲတင်သွင်းမဲ့ Todd Yan အပေါ်မှာမူတည်နေပါတယ
်။ So, you know, here
အခုဆိုရင် American ပြည်ထောင်စုမှာရှိတဲ့မြန်မာနဲ့တိုင်းရင်းသားຫນွေပွားတွေကဒီဥပဒေကြမ်းကိုပြင်ဆင်ဖို့တောင်းဆိုထားတာတွေလည်းရှိပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိအမှတ်ပြုဖို့နောက်စစ်အုပ်စုရဲ့ဝင်ငွေတွေကိုဖျက်တောက်နိုင်ရေးပိုပြီးပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေပြဋ္ဌာန်းဖို့စတဲ့အချက်တွေထည့်သွင်းပေးဖို့တောင်းဆိုထားတာတွေ့ရပါတယ်။အဲ့တော့ဒီဥပဒေကြမ်းကိုပြင်ဆင်နိုင်မယ့်အလားအလာရောရှိမလားရှင်။နောက်ဒီလိုပြင်ဆင်ဖို့ဆိုရင်ရောအချိန်ဘယ်လောက်ထိကြာနိုင်မလဲ
။ It's possible to amend it. I would hope that
ဥပဒေကြမ်းကိုပြင်ဆင်ဖို့အလားအလာဖြစ်နိုင်ပါတယ်။ဥပဒေကြမ်းမှာပါတဲ့စီးပွားရေးပိတ်ဆို့မှုအချက်မှာအရေးအကြီးဆုံးကမြမရေနံနဲ့တဘာဝတန်းဝိလုပ်ငန်းအပေါ်ချမှတ်မဲ့ကိစ္စကိုထိရောက်ပြင်းထန်တဲ့အသုံးအနှုန်းတွေသုံးလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။အဲ့ဒီမှာဖော်ပြထားတာကအမေရိကန်နိုင်ငံသားရေးဌာနရဲ့ဆုံးဖြတ်ချက်အပေါ်မှာပဲမူတည်နေတဲ့အခြေအနေမျိုးရေးထားတာပါဒီအချက်ကိုလည်း Republican တွေဘက်ကအဓိကစန့်ကျင်နေတာဖြစ်တော့အပြင်းအထန်တိုက်ရမယ်အနေအထားဖြစ်နေပါတယ်ဒါကလည်းထိုက်တန်တဲ့တိုက်ပွဲတစ်ခုလို့ကျွန်တော်မြင်ပါတယ
် Yeah so how about to recognize NUG National
ဆိုလို့ရှိရင် NUG ကိုတရားဝင်အစိုးရဖြစ်ပေါ့နော် American ကအတိအမှတ်ပြုရေးကိစ္စမှာဘလို့အခြေအနေရှိနေလဲရှင်တစ်ဖက်မှာလည်း American ပြည်ထောင်စုကိုနိုင်က Venezuela နဲ့ပတ်သက်လို့အတွေ့အကြုံရှိထားတဲ့ခါကြတော့အခုမြန်မာကိစ္စမှာညှော်လင့်ချက်ဘလို့ရှိနိုင်မလဲရှင
် I think there is hope
NUG ကိုအဓိကအစိုးရအဖြစ်အတိအမှတ်ပြုရေးရေရှည်အတွက်တော့ညှော်လင့်ချက်ရှိပါတယ်အစည်းအဝေးတိုင်းမှာရော Washington Post သတင်းစာမှာရောစောင်းပါအနေနဲ့ NUG ကိုအစိုးရအဖြစ်အသိအမှတ်ပြုရေးကျွန်တော်ရေးသားခဲ့တာမျိုးအမြဲတမ်းပြင်းပြင်းထန်ထန်တိုက်တွန်းတောင်းဆိုနေတာမျိုးရှိပါတယ်။ဒါပေမဲ့ဥပဒေကြမ်းရေးဆွဲသူတွေအထက်လွှတ်တော်အမတ်တွေ ကိုယ်စားလှယ်တွေဘက်ကဒါနဲ့ပတ်သက်လို့တွန့်ဆုတ်နေတာတွေကျွန်တော်တို့တွေ့ရပါတယ်။ဒါပါကြောင့်လဲဆိုရင်နိုင်ငံသားရေးဌာနကနေသူတို့ပြန်ကြားတဲ့အချက်တွေနဲ့ဒီအပေါ်မှာနိုင်ငံသားရေးဌာနဘက်ကို NUG ကိုအသိမှတ်ပြုဖို့လွှတ်တော်ကပြန်ပြီးဖိအားမပေးချင်တာလဲပါပါတယ်။ဒါကြောင့်အလုံးသိတဲ့အတိုင်းပြင်သစ်လွှတ်တော်က NUG ကိုအစိုးရအဖြစ်အသိမှတ်ပြုလိုက်တဲ့အချက်ကအမေရိကန်လွှတ်တော်ကိုလည်းဖိအားပေးတဲ့နေရာမှာအထောက်အကူဖြစ်စေမှာသိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာအမေရိကန်လွှတ်တော်နဲ့အစိုးရကိုဘလောက်ထိတွန်းအားပေးနိုင်မလဲဆိုတာအတိအကျမပြောနိုင်ပါဘူး။ဘာကြောင့်လဲဆိုတော့နိုင်ငံသားရေးဌာနကအကြောင်းအကျိုးအဆက်တွေကိုရှင်းပြထားလို့ဖြစ်ပါတယ်။တကယ်လို့ဒီတစ်ကြိမ်ဥပဒေကြမ်းကိုအတည်ပြုရမှာအဲ့ဒီအချက်မပါခဲ့ရင်တောင်း NUG အစိုးရကိုအစိုးရအဖြစ်အသိအမှတ်ပြုရေးနောက်တပ်ဥပဒေကြမ်းတစ်ခုတတ်တအနေနဲ့ရေးဆွဲပြဋ္ဌာန်းဖို့ကျွန်တော်တို့ဖိအားပေးတင်ပါတယ်။ဒါကြောင့်အခုဥပဒေမူကြမ်းထဲမှာထည့်သွင်းတာထက်ဒီအချက်ကိုနောက်တပ်ဥပဒေကြမ်းတစ်ခုအနေနဲ့တတ်တရေးဆွဲပြဋ္ဌာန်းဖို့ကြိုးစားတာကနိုင်ငံရေးအရာပိုပြီးလက်တွေ့ကျတယ်လို့ကျွန်တော်မြင်ပါတယ်။အခုလက်ရှိအောက်လွှတ်တော်မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုအဆုံးရှုံးခံလို့မရပါဘူး။ဒီလိုဆုံးရှုံးသွားရင်ရေရှည်မှာNUG ကိုအစိုးရအဖြစ်အသိအမှတ်ပြုရေးကိစ္စကိုလည်းအထောက်အကူပေးမှာမဟုတ်ပါဘူး။ဒီတော့အထက်နဲ့အောက်လွှတ်တော်အမတ်တွေကဒီဥပဒေကြမ်းကိုအောင်းအောင်းမြင်းမြင်းပြဋ္ဌာန်းလိုကြပါတယ်။ကျွန်တော်တို့ဒီတစ်ကြိမ်အောင်မြင်မှုရရင်ရေရှည်အတွက်နောက်ထပ်အောင်မြင်မှုတွေကိုရဖို့အထောက်အကူပြုမှာဖြစ်ပါတယ
်။ What do you think when the
Bamabe ကိုပြဋ္ဌာန်းအတည်ပြုဖို့ကဘယ်တော့လောက်ဖြစ်လာနိုင်မလဲရှင
့်။ That's a great question.I mean I think in the house it can be very
good. ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာမကြာခင်ကအတည်ပြုတော့မယ်လို့ကျွန်တော်ထင်ပါတယ်။တက်ဆိုင်ရာအောက်လွှတ်တော်အမတ်တွေရဲ့ပြည်နယ်တွေမှာလည်းလူတိုင်းကဒီဥပဒေမူကြမ်းကိုအမြန်ဆုံးကင်တွယ်ဖို့တောင်းဆိုနေကြတယ်လို့ကျွန်တော်ထင်ပါတယ်။အခုလိုပြည်နယ်အလိုက်လွှတ်တော်အမတ်တွေကိုတိုက်တွန်းတောင်းဆိုကြတဲ့ရလကဒီအချိန်မှာတကယ်ကိုကြီးမားပါတယ်။အထက်လွှတ်တော်မှာ Republican နဲ့ Democrat တွေအကြားအပြန်အလှန်ညှိနှိုင်းနေရဆဲဖြစ်ပါတယ်။ Republican တွေဘက်ကသူတို့လိုချင်တဲ့အချက်မရမချင်းစိုင်းထားဖို့လိုလားနေပါတယ်။ဒီမိုကရက်တစ်ဘက်ကရှစ်ဆက်သွားဖို့ကြိုးစားနေပါတယ်။ဒါကြောင့်သက်ဆိုင်ရာအထက်လွှတ်တော်အမတ်တွေကိုဖုံးနဲ့ခေါ်ဆိုဖိအားပေးတောင်းဆိုကြမယ်ဆိုရင်အရန်ကိုအကျိုးရှိမယ်လို့ကျွန်တော်မြင်ပါတယ်။ဘယ်တော့မှဆုံးဖြတ်ကြမလဲဆိုတဲ့အချိန်ကိုမသိရပေမဲ့အထက်လွှတ်တော်မှာအပြန်အလှန်ညှိနှိုင်းမှုတွေကနေရလက်ထွက်အောင်မဖြစ်မနေလုပ်ရမှာပါ။အထူးသဖြင့်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌနယူးဂျာစီပြည်နယ်ဒီမိုကရက်လွှတ်တော်မှဘော့ဖ်မန်ဒစ်ကအဓိကအခန်းမှာရှိနေပါတယ်အထက်လွှတ်တော်မှာဒီဥပဒေကြမ်းကိုအမြန်ဆုံးတင်သွင်းနိုင်ရေးအရေးကြီးနေပါတယ်တကယ်လို့မလုံနိုင်ဘူးဆိုရင်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ရေးမသေးကြတဲ့အနေအထားမှာရှိနေပါတယ
် So my final question is
နောက်ဆုံးမေးချက်ကတော့ဒီဥပဒေကြမ်းမှာမြန်မာနိုင်ငံအတွက်အကျိုးရှိစေမယ့်အဓိကအရေးကြီးတဲ့အချက်တွေကဘာတွေလဲရှင
် Yeah Humanitarian aid
Okay ဒါတွေကတော့နှစ်စဉ်လူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်ဒေါ်လာတန်း220နောက်ဒီမိုကရေစီရေးအတွက်ဒေါ်လာတန်း50ကို9နှစ်စာပေးဖို့သတ်မှတ်ထားတာပါမြန်မာရေနံနဲ့တဘာဝတန်ခွေလုပ်ငန်းပိတ်ဆို့ရေးယူဖို့ကိစ္စမှာလဲဒဏ်ခတ်ရေးယူဖို့တွန်းအားပေးထားတာအခြားအရှနိုင်ငံတွေနဲ့ညှိနှိုင်းဆက်သွယ်ဆောင်ရွက်ဖို့မြန်မာနိုင်ငံဆိုင်ရာအစစ်မြင့်မူဝါဒညှိနှိုင်းရေးမှူးတယောက်ထားဖို့ပြီးတော့မြန်မာစစ်တပ်က genocide လို့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတာအမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ခံမှုတာဝန်ယူမှုစတာတွေကိုပြဋ္ဌာန်းဖို့အချက်တွေဟာအဓိကအစိတ်အပိုင်းတွေလို့ကျွန်တော်မြင်ပါတယ
် Thank you Mike for taking your time with us.
Yeah, thanks so much. I really appreciate your time.
ဒီ UI American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို၄၀24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ၄၀24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် UI American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udel 70B Asia Bin Juru channel 13 တမမဟုတ် Timecom 6တို့ channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာသောရရှင်များရှင် VOA American အသံရ2022ခုနှစ်နိုဝင်ဘာလ1ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ32 kHz 9335နဲ့9383ညလှိုင်းဒိုမီတာ49 kHz 6153ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာနားဆင်ကြရမယ့်အကြောင်းအရာတွေကတော့
ကျမတို့မီဒီယာအနေနဲ့ပြောရမယ်ဆိုရင်တော့ပြဿနာရှိတယ်ဘာလို့လဲဆိုတော့အထက်မှာကထုတ်လုပ်ခွင့်ကိုပိတ်လိုက်တယ်
အပတ်စဉ်မီဒီယာမြင်ကွင်းမှာနားဆင်ရပါမယ်ရှင်ဒီနောက်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကသုတ္တပတ်စဉ်ခဏတွေကိုလည်းတင်ပြပေးပါမယ်အခုအရင်ဆုံးတော့မီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်ရှင်ဒီသတင်းပတ်မှာတော့သတင်းရယူခွင့်နဲ့ပတ်သက်လို့ဆွေးနွေးတင်ဆက်မှာပါမအေးတန်တာကျော်နဲ့အတူကိုပြည်သွေးနိုင်တင်ဆက်ထားပါတယ်ရှင်
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်မီဒီယာမြင်ကွင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့သတင်းရယူပိုင်ခွင့်အနေအထားတွေကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအမှုဖွင့်ပြီးမှဖမ်းရမှာကိုဖမ်းပြီးမှအမှုဖွင့်တာဒီအမှုငါနဲ့မဆိုင်ဘူးလို့ဖမ်းဆီးထိန်းသိမ်းတရားစွဲဆိုခြင်းခံနေရတဲ့နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ကတရားရုံးမှာထွက်ဆိုတယ်လို့လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Facebook မှာပြန့်နှံ့နေတာကိုတွေ့မြင်ရပါတယ်။အဲဒီလိုပြန့်နှံ့နေပြီမယ်လို့သမ္မတကြီးဒီလိုပြောတာသေချာသလားဒီသတင်းကအမှန်လားဘယ်လိုထွက်ပေါ်လာတာလဲဆိုတာတော့ဘယ်လိုမှအတည်ပြုလို့မရနိုင်ပြန်ပါဘူး။ဘယ်လိုပဲဖြစ်ဖြစ်ဒီသတင်းကိုတော့လူတွေကသဘောကျနှစ်ချိုက်စွာဖြန့်ဝေနေကြတာကိုတွေ့နေရပါတယ်။အမှန်တော့ဒီလိုသတင်းတွေမှန်မှန်မှန်ဟုတ်မဟုတ်ဆိုတာတာဝန်ရှိသူတွေတက်ဆိုင်ရာတွေကထုတ်ပြန်ကြအတည်ပြုကြရမှာဖြစ်ပါတယ်အခုသမ္မတကြီးဝင်းမြင့်ပြောတယ်ဆိုတဲ့သတင်းမျိုးအပါအဝင်တရခွင်ကသတင်းတွေကိုသတင်းတောက်တွေမီဒီယာတွေအနေနဲ့တက်ရောက်သတင်းယူခွင့်ရှိရမှာလည်းဖြစ်ပါတယ်အခုတော့သတင်းယူခွင့်လည်းမပေးတက်ဆိုင်ရာအဖွဲ့အစည်းတွေကလည်းသတင်းထုတ်ပြန်မှုတွေမလုပ်တဲ့အပြင်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့အကျိုးဆောင်ရှေ့နေကြီးတွေကိုပါတရခွင်ကအကြောင်းတွေကိုပြင်ပလူပုဂ္ဂိုလ်အဖွဲ့အစည်းတရင်ဌာနတွေကိုမပြောဆိုရဘူးလို့ပုံမှန်144ထုတ်ပြန်ပိတ်ပင်လိုက်တော့တရင်ရရှိနိုင်ဖို့ဆိုတာဘယ်လောက်ခက်တဲ့ကိစ္စလဲမြင်သာလှပါတယ
်ဟုတ်ပါတယ်တကယ်တော့ဒီမှုဟာတနိုင်ငံလုံးနဲ့သက်ဆိုင်နေပြည်သူတရက်လုံးကစိတ်ဝင်စားတဲ့နိုင်ငံတကာကလည်းစောင့်ကြည့်နေတဲ့အမှုပါပြီးတော့ဒီလိုအမှုဟာသီးသန့်တရားရုံးမှာလှုပ်ဝက်စစ်ဆေးစရာလည်းမဟုတ်ပါဘူးအများပြည်သူရှေ့မှာမှာတရားစီရင်နဲ့ Open Court ဖြစ်ရမှာပါအများပြည်သူလက်မခံတဲ့2008အခြေခံဥပဒေစစ်ကောင်စီကအလေးထားကာကွယ်စောင့်ရှောက်နေပါတယ်ဆိုတော့2008အခြေခံဥပဒေရဲ့အခန်း1နိုင်ငံတော်အခြေခံမူများရဲ့အပိုက်19မှာတော့မှတရားစီရင်ရေးမူများအဖြစ်အခုလိုသတ်မှတ်ထားတာတွေ့ရပါမယ်။ကာကြီးဥပဒေနှစ်အညီလွတ်လပ်စွာတရားစီရင်ရေးကာကွယ်ဥပဒေအရကန့်သက်ချက်များမှအပါပြည်သူ့ရှေ့မှောက်တွင်တရားစီရင်ရေးလို့ရှင်းရှင်းလင်းလင်းဖော်ဆိုထားပါတယ်။ဒါကိုကြည့်မယ်ဆိုရင်အခုနေပြည်တော်ကတရားရုံးဆိုတာဘလို့တရားရုံးမျိုးလဲအထူးပြောစရာမလိုလောက်တော့ပါဘူ
းဖေဖော်ဝါရီတည့်ရစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သတင်းမီဒီယာတွေရပ်တည်ဖို့လည်းခက်ခဲသတင်းရယူဖို့လည်းခက်ခဲလာတာအားလုံးသိပါအာဏာမသိခင်ကအခြေအနေတွေနဲ့အခုအခြေအနေတွေကတော့ခြားနားလွန်းလှပါတယ်တမရအင်ဒိုနီနဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲတွေလုပ်တယ်သတင်းမီဒီယာသမားတွေနဲ့တမရအင်ဒိုကတာဝန်ရှိသူတွေဟာ Viber Messenger Group တွေလုပ်ထားကြတယ်အချိန်နဲ့တပြေးညီဆက်သွယ်မေးမြန်းခွင့်ရနိုင်တဲ့အနေအထားမျိုးရှိခဲ့ပါတယ်။မေးခွန်းတွေအားလုံးကိုကြည်နတ်လောက်တဲ့အဖြေမရရင်တောင်မှသိကျင်တာကိုတော့လွတ်လွတ်လပ်လပ်မေးမြန်းနိုင်တဲ့အခွင့်အရေးရှိခဲ့ပါတယ်။ဒါအပြင်လွတ်တော်တွေကတဆင့်လဲသတင်းရယူနိုင်တဲ့အခွင့်အရေးတွေရှိပါတယ်။အစိုးရနဲ့ဌာနဆိုင်ရာတွေစီကသာမဟုတ်ပါဘူး။စီးပွားရေးသမားတွေ၊ပညာရှင်တွေနဲ့လူမှုအဖွဲ့အစည်းတွေစီကလည်းသတင်းတွေရယူနိုင်ကြပါတယ်။ဒါပေမဲ့အဲ့ဒီလိုသတင်းရယူနိုင်မှုတွေဟာပြဖိုက်တရဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ပျောက်ဆုံးလို့သွားခဲ့ရပါတယ်။အခုစကားဆက်လက်ထက်မှာ သတင်းမှပြန်ကြားရေးဆိုပြီး Viber Press အမည်နဲ့သတင်းဌာနတွေကိုမေးမြန်းခွင့်ပေးနေတာတွေပြန်ကြားပေးနေတာတွေတော့ရှိပါတယ်။ဒါပေမဲ့လည်းဖြည့်ခြင်းနဲ့မေးခွန်းကုန်မှရွေးဖြည့်သလိုစကားစလူကြသတင်းသမားအသွင်ဆောင်အလံရှုမေးခွန်းတွေနဲ့အဖြေတွေကများနေတာကိုတွေ့ရပါတယ်။တစ်ဖက်မှာလည်းမြန်မာပြည်ကသတင်းတောက်အများစုဟာစကားစသတင်းပြန်ကြားရေးကိုလက်မခံဘဲတပိတ်မှောက်ထားတာတွေလည်းရှိပါတယ်။လောလောဆယ်သတင်းရယူနိုင်မှုခက်ခဲနေတဲ့အခြေအနေတွေကိုတော့DBB ရဲ့ editor တဦးဖြစ်တဲ့ရမင်းမြတ်အေးကအခုလိုပြောပြပါတယ်
။ကျမတို့မီဒီယာအနေနဲ့ပြောရမယ်ဆိုရင်တော့ပြဿနာရှိတယ်။ဘာလို့လဲဆိုတော့အထဲမှာကထုတ်လုပ်ခွင့်ကိုပိတ်လိုက်တယ်။ပြည်တွင်းမှာထုတ်လုပ်ခွင့်မပေးတော့ဘူးဆိုတဲ့အခါကျတော့လောက်လာတာခက်သွားတယ်။နောက်တစ်ခုကသတင်းရင်းမြစ်ဘက်ကကြည့်တော့သူတို့ကလည်းပို့ပြီးတော့သတိထားသွားတယ်။တရားဝင်တဲ့မီဒီယာတခုကိုပြောလို့ဖြစ်ပါမလားဆိုတာမျိုးတွေးတာရှိတာပေါ့နော်။ဆိုလိုတာကကျမတို့မှာအခက်အခဲရှိတယ်လို့သူတို့ဘက်မှာလည်းအခက်အခဲရှိတယ်။နောက်တစ်ခုကြတော့ဒီဆန္ဒပြတဲ့နေရာမှာသတင်းယူရတာကပို့ပြီးတော့အနေရများတာပေါ့နော်ဒီအာနာသိမ့်ပြီးကတည်းကသတင်းသမားအများစုကိုဒီရာဇသက်ကြီးဥပဒေပုံမှန်905ကကြီးခါခွဲနဲ့ဆွဲတာရှိတယ်နောက်တစ်ခုကကြတော့ဒီစက်ခွန်တက်နဲ့ပေါ့နော်ဆွဲတာတွေရှိတယ်နောက်တစ်ခုကဒီ CRPH တို့ NUG တို့နဲ့ဆက်သွယ်တဲ့အခါမှာအနေရများတယ်ဒီမတရားသိမ်းကြေညာထားတဲ့ CRPH နဲ့ဆက်သွယ်လို့ရှိရင်ထောင်နဲ့220ကနေတည်တံတိချမှတ်မယ်လို့ကြေညာလိုက်တာရှိတယ်အနေရများတာကတော့အသေးစားပဲ
ဟုတ်ပါရဲ့ရှင်အဲ့လိုမျိုးအနေရများသတင်းရယူဖို့ခက်ခဲတာတွေအကျိုးဆက်တွေကလည်းများပါတယ်သတင်းအချက်လက်တွေအကွဲအကွဲအပြားပြားတွေဖြစ်တာသတင်းမတွေပြန်တာမီဒီယာတွေကလူတွေဖြစ်စေခြင်းနဲ့ဆန္ဒနောက်ကိုလိုက်ကြတာမီဒီယာလောက်ကမီဒီယာလို့မလုံးနိုင်ကြတော့ဘဲနဲ့ဘက်သဘောတွေနဲ့ယက်တီလာကြတာတချို့သတင်းသမားတွေကသတင်းရယူတာခက်ခဲတာအကြောင်းပြပြီးတော့သတင်းတိဆောက်မှုအပိုင်းကိုအလေးထားမလုပ်တော့တာတွေကြုံတွေ့လာရတယ်လို့အေဒါချုပ်တယောက်ကညှိပါတယ်။တကယ်တော့ right to information RTI လို့ခေါ်တဲ့သတင်းအချက်အလက်ရယူပိုင်ခွင့်ဆိုတာသတင်းသမားတွေအတွက်သာမဟုတ်ပါဘူး။နိုင်ငံသားအတိုင်းနဲ့ဆိုင်တဲ့အခွင့်အရေးဖြစ်ပါတယ်။သတင်းအချက်အလက်ရယူပိုင်ခွင့်ဆိုတာအစိုးရအဖွဲ့အစည်းဌာနတွေကထိန်းချုပ်ထားတဲ့သတင်းအချက်အလက်တွေကိုအများပြည်သူကတောင်းခံရယူပိုင်ခွင့်ရှိရကိုဆိုလိုတာဖြစ်ပါတယ်။သတင်းအချက်အလက်ရယူပိုင်ခွင့် right to information RTI ဆိုတာလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကတည်းကဆွီဒင်နိုင်ငံမှာစပြီးတော့ပြဋ္ဌာန်းခဲ့တာပါ။အခုလက်ရှိအချိန်မှာလည်းကမ္ဘာမှာရှိတဲ့နိုင်ငံ130ကျော်မှာသတင်းအချက်အလက်ရယူပိုင်ခွင့်ဥပဒေပြဋ္ဌာန်းပေးတာပါ။အဲဒီဥပဒေကကမ္ဘာလူဦးရေရဲ့80ရာခိုင်နှုန်းကျော်ကိုကိုစားပြုတယ်လို့သိရပါတယ်။ကျမတို့မြန်မာနိုင်ငံရဲ့အိမ်ကြီးချင်းအာရှနိုင်ငံတွေဖြစ်တဲ့ထိုင်း၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်၊ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာလည်းသတင်းအချက်အလက်ရယူပိုင်ခွင့်ဥပဒေတွေပြဋ္ဌာန်းပြီးပြီလို့သိရပါတယ်
။သတင်းရယူပိုင်ခွင့်ဆိုတာသရုပ်ထမှန်တန်ဖြစ်တဲ့သတင်းမီဒီယာလောကအတွက်အသက်အမြတ်အရေးကြီးလာပါတယ်။သတင်းအချက်အလက်ရယူပိုင်ခွင့် RTI ဆိုတာကလည်းနိုင်ငံသားတိုင်းရရှိရမယ့်အခွင့်အရေးတစ်ရပ်ပါ။ဒီလိုပါပဲမြန်မာနိုင်ငံက1948ခုနှစ်ကတည်းကပါဝင်လက်မှတ်ရေးထိုးထားခဲ့တဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစာတမ်းအပိုက်၁၉မှာလည်းလူတိုင်းတွင်လွတ်လပ်စွာထင်မြင်ယူဆနိုင်ခွင့်နှင့်လွတ်လပ်စွာဖွင့်ဟဖော်ပြနိုင်ခွင့်ရှိသည်လို့အတိအလင်းရေးသားဖော်ပြထားပါတယ်။ဒါပေမဲ့လို့သတင်းရယူပိုင်ခွင့်တွေသတင်းအချက်အလက်သိပိုင်ခွင့်တွေလွတ်လပ်စွာရေးသားထုတ်ပေါ်ခွင့်အစတဲ့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေတနည်းအားဖြင့်လူ့အခွင့်အရေးတွေဟာဒီမိုကရေစီကျင့်သုံးတဲ့လူ့အခွင့်အရေးကိုလေးစားလိုက်နာအတိမတ်ပြုတဲ့အစိုးရတွေရဲ့အောက်မှာသာရရှိခံစားနိုင်ကြမှာဖြစ်ပါတယ်။နိုင်ငံတော်အာဏာကိုလက်နက်အားကိုနဲ့သိမ်းပိုက်ထားတဲ့ဆရာနာချင်းအစိုးရတွေရဲ့အောက်မှာတော့ဒီလိုအခွင့်အရေးတွေဟာပျောက်ဆုံးစိတ်သုံးလို့နေမှာသာဖြစ်ကြောင်းပါခင်ဗျာ
အပတ်စဉ်မီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခန္ဓာကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
ဘေးအနေနဲ့ကင်းရှင်ပြီးမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOA တိတ်ချစ်တောရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုံနဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်အခုအရင်ဦးဆုံးတော့ VOA တောရရှင်တွေအားလုံးတွေမင်္ဂလာရှိအောင်လို့ဆုတောင်းပေးလာတဲ့တောရရှင်ရဲ့မှတ်ချက်လေးတစ်ခုနဲ့စာချင်ပါတယ်
တင်းနေကြီးညာပေးတာအတွက်ကျေးဇူးတင်ပါတယ် view လို့ရေးလာတဲ့သူကတော့ဦးဆန်ဝေဖြစ်ပါတယ်သူက view မိသားစုတွေအားလုံးကျန်းမာနေကြပါစေမြမပြည်သူပြည်သားတွေဘေးရန်ကင်းရှင်းပါစေမြမအရေးတော်ပုံအောင်မြင်ရမည်တဲ့ရေးလာပါတယ် view အစီအစဉ်တွေကို radio မရှိခင်ကတည်းကအခက်ခဲခဲတနေရာကိုသွားပြီးတော့နားထောင်ရတဲ့အချိန်ကစပြီးတော့အားပေးခဲ့တာပါလို့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်
1988ခုအရေးခင်ကာလကလေးက VOA BBC တို့ကိုအားကိုးလာရတာကိုရေဒီယိုမရှိရေဒီယိုရှိတဲ့အေးရေလေပင်လောက်ထိကူးသွားပြီးနားထောင်ရတာမမေ့နိုင်ပါဘူးမြမအတန်းနဲ့မြောက်ရီသတင်းတို့လည်းနားထောင်ဖြစ်ကြည့်ဖြစ်ပါတယ်တကက်ဘဂရစ်မြေပြင်အခြေအနေသတင်းတွေနဲ့တူညီတာကဗမလိုက်တဲ့ VOA သတင်းတွေပါဒါကြောင့်အမြဲနားဆင်ကြည့်ရှုအားပေးနေပါတယ်VOA မြန်မာနိုင်ငံတော်သူနိုင်ငံတော်သားများကဘာသူကဘာသားများဘေးပြာဝေးကွာလူရဆန္ဒပြည့်ဝကြပါစေဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ပြောသလိုဘေးပြာဝေးကွာလူအင်းဆန္ဒပြည့်ကြဖို့အားလုံးဆုတောင်းနေကြမယ်ထင်ပါတယ်နော်အခုဆက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်လို့တော်ရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီတွေကတချို့ကိုဖော်ပြပေးသွားချင်ပါတယ်ရှင်။ပြည်သူတယောက်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့ရင်းနှောင်းကရေးလာတဲ့သူတွေလိုပဲကုလသမဂ္ဂဟောအမလို့အမရနဲ့ရေးလာတာပါ
။ VOA ကိုနားဆင်ကြည့်ရှုရလို့ကမ္ဘာသတင်းမြမသတင်းတွေကိုသိကွေ့မြင်ကွေ့ရှိခဲ့ပါတယ်။ကျွန်တော်ပြောချင်တာက UN နဲ့နိုင်ငံတကာကမြန်မာပြည်သူတွေရဲ့အသက်တွေဒေအိုအိမ်ပစ္စည်းတွေဖျက်ဆီးမိရှုမှုတွေတွေ့နေမြင်နေရသားနဲ့ဘာဖြစ်လို့ဝင်ရောက်မလာသေးတာလဲဗျာဘယ်ချိန်ထိအသက်တွေအိုအိမ်ပစ္စည်းတွေပေးဆက်နေရအောင်ပါလဲဗျာအချိန်ပြီးဝင်ရောက်ဖြည့်ရှင်းပေးပါလားဗျာ UN နဲ့နိုင်ငံတကာကိုမြန်မာနိုင်ငံပိုင်နဲ့ထဲမှာစစ်အခြေစိုက်စကားဖွင့်ခွင့်ပေးပါမယ်ဗျာ
မြန်မာနိုင်ငံမှာဘလောက်ထိဒုက္ခတွေရောက်နေတော့မှနိုင်ငံတကာကိုဝင်ပြီးတော့ကူညီမှုတွေရှိမလဲဆိုပြီးတော့ဒီသောရရှင်မေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်ကြောင်းတဲ့ရမယ့်မြန်မာငယ်တစ်ယောက်ကတော့အကြောင်းသားအကြောင်းသူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာပါ။သူက VOE ကိုအဖေကနေပြီးတော့ YouTube ကနေအမြဲတမ်းနားထောင်လို့ရင်းနှီးနေသူဖြစ်ပါတယ်တဲ့
။ပထမဆုံးအနေနဲ့ VOE အဖွဲ့သားအားလုံးကိုမင်္ဂလာပါလို့ပြောချင်ပါတယ်။အကောင့်နံပါတ်ကိုတော့မဖော်ပြပါနဲ့နော်။အခုအထက်တန်းကြောင်းတက်ရမှာပါ။ဒါမဲ့ CDM လုတ်ခဲ့တာမို့ចောင်းဖွင့်နှုံးကလည်းမတက်ခဲ့ပါဘူးအခုပြောချင်တာကသမိစိတ်ထဲမှာဖြစ်နေတာတွေကိုရင်ဖွင့်ခြင်းလို့ပါအမှန်တိုင်းပြောရရင်ចောင်းကကိုဗစ်ကြောင့်မလို့တစ်နှစ်ပိတ်ခဲ့ရပြီးပါပြီအခုလည်းအာနာသိမ့်တာចောင်းပေါ့လေဒီကိစ္စကဘရောမှဆုံးမယ်ဆိုတာမသိကိုဘာသာစဉ်းစားနေရင်ရင်လေးနေမိတာတော့အမှန်ပါပဲတချို့ချမ်းသာပြီးပတ်စံတက်နိုင်ကြတဲ့မိဘတွေကကြတော့ចောင်းမအပ်နိုင်ပေမဲ့ GCSE လိုမျိုးဘက်ကိုပြောင်းသွားကြတော့စိတ်ပူစရာမရှိပါဘူးဒါမဲ့တာမန်လူတန်းစားတွေကိုကြတော့အဲ့ဓာတွေကိုဘယ်တက်နိုင်မလဲဗီဝေရဲ့တလမှာတဘာသာကိုတော့9000လောက်ပေးရတာမျိုးပါအခုလဲစာတင်ပေးနေတဲ့အဖွဲ့တွေအများကြီးရှိတာသိပါတယ်ဒါမဲ့အဲ့ဓာတွေကရောပေဖို့ဂျာဖို့ဟိုဟာဖို့နဲ့အောက်ခြေလူတန်းစားတွေဆိုပိုးပြီးတော့ဝေးပေါ်ရဲ့အတက်ပညာနဲ့အတန်းပညာမှာအတက်ပညာကပိုပြီးအဓိကကျတယ်ဆိုပေမဲ့မြန်မာနိုင်ငံမှာကအလုတ်ခေါ်ရင်အတန်းပညာကြီးခေါ်ကြတာပါဒါကြီးကဘယ်နှစ်ဘယ်နှစ်လောက်ထက်ပြီးတော့ကြာမလဲမသိတော့အရန်ရင်လေးနေမိပါတယ်ပြီးတော့မိဘတွေကိုလည်းတနာမိတယ်အသက်ကြီးတဲ့မိဘတွေဆိုပိုဆိုးတာပေါ့သူတို့ကအသက်ကလည်းကြီးနေပြီးသားသမီးတွေအတွက်စိတ်မချဖြစ်နေတာတွေကိုကြည့်ပြီးတော့တနာနေမိပါတယ်ကိုဘသာကိုလည်းစိတ်သက်ကြရင်ပေါ့လေ
စိတ်သက်ကြပါတယ်ဆိုပြီးတော့ရေးလာတဲ့အကြောင်းသူညီမငယ်ဖြစ်ပါတယ်ဖြူရီအဖွဲ့သားတွေအားလုံးကျန်းမာပြီးတော့မြန်မာပြည်ကြီးလည်းအမြန်ဆုံးငြိမ်းချမ်းပါစေတဲ့သရရှင်တွေအားလုံးစာရေးတိုင်းအခုလိုအမြန်ဆုံးငြိမ်းချမ်းပါစေဆိုတဲ့ဆုတောင်းလေးကတော့တနည်းတစ်ပုံပါလာတာတွေ့ရပါတယ်စာရောနည်းနည်းရှင်းသွားပါတယ်ဆိုပြီးရေးလာတဲ့သရရှင်ရဲ့စာကျမသူ့ရဲ့စာကိုတူအောင်လို့ခြုံပြီးတော့အကျဉ်းချုပ်ထားတာမှစာကနည်းနည်းရှင်းနေပါသေးတယ်ဒါမဲ့လည်းသူကသူကြုံတွေ့နေရတဲ့အဖြစ်အပျက်ကိုစစ်စစ်ဆက်ဆက်ရေးပြလာတာမလို့တခြားသောရရှင်တွေလည်းသိအောင်လို့သူ့ရဲ့စာလေးကိုဝင်မြပေးချင်ပါတယ်ရှင်။အကောင့်လေးကိုလှုပ်ဝက်ထားပါနော်လို့ဒီသောရရှင်ရေးလာပါတယ်
။မင်္ဂလာပါ VOE ကျမတော်မူပါစဗျာ။ကျွန်တော်ကတော့ဒီမိုကရေစီကိုခွေးစားသွားတဲ့နေ့ပြီးနောက်တိတ်မကြပဲ CDM လုတ်သွားပြီးတင်းဆောင်နေရတဲ့ရင်ထင်းရဲဝန်ထမ်းတယောက်ပါဗျာ။ VOE ကိုအပိုင်း၃ပိုင်းခွဲပြီးပြောပါရစေ။စာရှည်သွားရင်လည်းတောင်းပန်ပါတယ်။ဆိုတော့ VOE ကိုပြောချင်တာကတော့ကျွေးတဲ့လက်ကိုပြန်ကြိုက်ခွေးထဲမိုက်အာနာသိမ့်တာမဟုတ်အာနာထိမ့်တာလို့ဆိုပြီးတစ်နှစ်မှနှစ်နှစ်ထိတိုး ဆယ်နှစ်အတွင်းအာဆီယံထိပ်သို့ရောက်ရမယ်လို့ပြောနေပြီးလာပိုင်းမှာရှိသေးတဲ့သူ့လက်ထက်မှာအာဆီယံမကကမ္ဘာရဲ့ထိပ်တန်းကိုရောက်ရှိမယ်အမွဲတကထုတ်ခေါင်းဖို့မင်းအောင်ဖြစ်လာတော့မှာကိုမစားရတဲ့အမဲသဲနဲ့ပတ်နေသလားပြည်သူအတွက်ဆိုပြီးဂုတ်သွေးစုပ်အမျက်ထုတ်ကကုံစင်းနှုံးတွေထိုးတက်နေတာတလားလို့တနတ်စားပြည်သူတွေစံအိုးကမျက်ရည်တွေပြည့်နေပြန်ရောပေါ့ဒေါ်လာတွေဝယ်ရွှေတွေဝယ်စုနိုင်တဲ့တနိုင်တပိုင်တွေအတွက်ကတော့အပူဟာရက်ခတ်နေနိုင်သေးတာပေါ့ဗျာဒါပေမဲ့ခမားတို့တိုးနေတဲ့ကုံစင်းနှုံးဆိုတာဒီအချိန်မှာကုန်းကောက်စရာတော့မရှိပဲတနတ်စာအတွက်ပြေးလွှားနေရတဲ့အခြေခံတဲ့အောက်ခြေခံလူဒန်းစားအတွက်မြေမှုန့်တွေနဲ့ဘိုက်ဖြည့်စီတော့မှာလားမေတ္တာရခံပါရဲ့ဗျာပြည်သူတွေအတွက်တကယ်ပဲစဉ်းစားမယ်ဆိုရင်ဗိုလ်ချုပ်မှုကြီးယူနေတဲ့ပလင်ကနေဆင်းပေးပါဗျာစုပ်လဲစူးစားလဲယူဖြစ်မဲ့တူတူလက်လွတ်ပေးလိုက်ပါဗျာဒီမိုကရေစီပြန်ပေးပြီးခမားတို့လည်းငရဲကိုပြန်ပါတော့အာဏာရှင်ကိုတိုက်ထုတ်နေခြင်းဒီမိုကရေစီတိုက်ပွဲမှာမကူနိုင်ရင်နေကြပါဗျာဒလန်တော့မလုပ်ပါနဲ့တနေ့အလင်းနှံရဖို့တပတ်ကန်းကိုဖြတ်ကူးရင်ခမားတို့ကြော့ကြော့လေးရှောက်လန်းမဲ့တံတားကိုတိဆောက်ပေးနေတဲ့ဘဝတွေအတွက်ခုချိန်မှာအားမဖြစ်နိုင်ရင်နေပါဗျာကိုလိပ်ပြကိုလုံနေဖို့လိုတော်မူကျေးဇူးပြုပြီးဒလန်မလုပ်ကြပါနဲ့ဗျာ
တော်တော်စင်အစဉ်ပြေဖို့နေအောင်စူးစမ်းနေတဲ့သူတွေကျမတို့ကိုဘေးပြာကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့ဆုတောင်းပေးလာပါတယ်ပေးရဆုနဲ့ပြေချင်ပါတယ်ဘဝရှင်တွေအားလုံးအတွက်လည်းထပ်တူပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်သူပြောသလိုအဖွားစုကိုလည်းလွမ်းလာပါပြီအိမ်လည်းပြန်ချင်ပါပြီတဲ့ဟုတ်ကဲ့တောင်းစုတွေပြေပါစေလို့ဆုတောင်းပေးချင်ပါတယ်မြန်မာနိုင်ငံကမျိုးနယ်အသီးသီးမှာကြုံတွေ့ရတဲ့အခက်အခဲတွေကိုရေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်အခုဖော်ပြပေးမယ့်စာကတော့ကျွန်မရှိကိုရေးလာတာသတင်း3ဘက်4ဘက်လောက်တော့ရှိပါပြီသူရဲ့စာခုမှဖော်ပြပေးနိုင်တာမလို့သူပြောနေတဲ့အဖြစ်အပျက်တွေကတော့ဖြစ်ခဲ့ပြီးသားဖြစ်ပါလိမ့်မယ်နော်သူကမကွေးတိုင်းမျိုးသစ်မျိုးနယ်ခြေရွာလေးဒီရွာကပါတဲ့ရွာနာမည်တွေတော့မပြောတော့ပါဘူးဆိုပြီးတော့အခုလိုစာရေးလာပါတယ
်မင်္ဂလာပါ VOE ခင်ဗျာ VOE ဖွဲ့သားအားလုံးကျမပြောရှင်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်ကအရင်ကလဲရေဒီယိုနားထောင်ပြီးတော့ VOE ကိုအားပေးနေတဲ့သူပါ VOE ကထုတ်လွှင့်တဲ့သတင်းတွေကြောင်းလဲအသိပညာဘူးသူတာရခဲ့ပါတယ်ကျွန်တော်တို့မကွေးတိုင်းမျိုးသစ်မျိုးနယ်ခြေရွာတွေမှာစစ်တပ်ကလူဝင်အား50ကျော်လောက်ကားတွေနဲ့လာပြီးတရွာဝင်တရွာတွက်လို့လူမရှိတဲ့အိမ်တွေကိုဖျက်ဆီးနေဆိုတော့ရွာတချို့ဆိုရင်သူတို့လာပြီးသတင်းကြားလာနဲ့တောထဲမှာပုံနေကြရပါလေရွာတွေထဲမှာပြောတာခွင့်လွတ်ပါမြို့တွေမပြောနဲ့တောရွာတွေမှာတောင်မှအေးရွာအောင်မေးရတဲ့ဘဝဖြစ်နေပါပြီဘယ်သတင်းဌာနကမှမဖော်ပြလို့ VOE ကိုတင်ပြခြင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒါကတော့မကွေးတိုင်းမြို့သစ်မြို့နယ်ကခြေရွာမှာကြုံခဲ့ရတဲ့ဖြစ်ပျက်ကိုသောရရှင်တယောက်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်။ဒီတောင်းထားတဲ့သောရရှင်တောင်းထားတဲ့သင်လေးနဲ့ဆက်ပြီးတော့ဖြောပြပေးလို့မှာဖြစ်ပါတယ်နော်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့ data လာတဲ့သောရရှင်ကိုလည်းပေးချင်ပါတယ်။ဒီမှာထိုင်းနိုင်ငံကသောရရှင်မျိုးညွတ်အောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်နေရပါတယ်။ပြန်ကြည့်ရက်နဲ့မပြန်ပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်တာတီးလူရဲ့အိမ်ပြန်ခြင်းတချင်းလေးကိုတောင်းဆိုပါရစေ။ကျွန်တော်ကတော့ VOA မနက်ပိုင်းအစီအစဉ်ပဲအမြဲနားထောင်ဖြစ်ပါတယ
်ဟုတ်ကဲ့ကိုမျိုးညွတ်အောင်ကဒီသချင်းလေးတောင်းဆိုတဲ့အတွက်ကျွန်မကျေးဇူးတင်ပါတယ်ဒီသချင်းလေးကိုတစ်ခါမှနားမထောင်ဘူးလို့နောက်ထောင်ကြည့်ပြီးတော့သဘောကျမိပါတယ်ဒီအိမ်ပြန်မယ်ဆိုတဲ့သချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေနော်နားဆင်ကြည့်ပါဦး
Sorry, we don't know, we don't feel it. If you're not a dead, I'm a baby only. I'm only a tobacco, I'm a chimney. To know you're not a, to know you're not a, I'm a chimney.အခုမှမရှိတော့တဲ့ကျွန်တော်အဖို့ရဲ့တပ်ပုံနဲ့ Yeah ဘယ်ကြောင့်မှမဆင်းလဲတော့တဲ့ကျွန်တော်ရဲ့အခွားလေးနဲ့ဒီမြေတော်ပြောပြတဲ့တောင်းတညာတဲ့ပုံရဲ့ကျွန်တော်ရလာနေကျွန်တော်ရလာပဲTare chawai le ye le ga Mere saylan ne sankhe ne le khu shi de Yankar ni motha lo e jan ne e le Chuno jan lon ne Chuno jan lon de E de god ma ji ji ga lo ni de Ni an da te no ji le Chuno e jan ne
တားရီလိုနဲ့အဖွဲသိဆိုထားတဲ့အိမ်ပြန်မယ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
မိဂါစပါတီဒီကလွန်နေတယ်အိုး
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပါဆင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်အခုကတော့သတင်းတွေထဲကသုတအပတ်ဆင်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီနှစ်အောက်တိုဘာလကုန်မှာခြောက်ရောက်တဲ့ကမ္ဘာမြို့ပြများနေ့ကိုအီဂျစ်ကလက်ဆောမြို့မှာကျင်းပတဲ့အကြောင်းသတင်းတွေမှာတွေ့ရပါတယ်ဒီသတင်းပတ်မှာတော့အဲ့ဒီသတင်းတွေထဲကကမ္ဘာမြို့ပြနေ့များဆိုတဲ့အကြောင်းမညွညွလွင်ပြောပြထားပါတယ်ရှင်
နှစ်စဉ်အောက်တိုဘာလ31ရက်နေ့ကို World Cities Day ကမ္ဘာမြို့ပြများနေ့ဆိုပြီးကုလသမဂ္ဂကသတ်မှတ်ထားတာပါ ကမ္ဘာမျိုးပြများနေဆိုတာကိုသတ်မှတ်ဖို့2013ခုနှစ်ကကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ထွေထွေညီလာခံမှာသဘောတူညီခဲ့ကြတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းနေနဲ့ကမ္ဘာအနှံ့မှာရှိတဲ့မျိုးပြတည်ထောင်မှုတွေနဲ့မျိုးပြတည်တဲ့ဖွံ့ဖြိုးရေးတွေမှာကြုံတွေ့လာရနိုင်တဲ့အခြေအနေတွေအခက်အခဲတွေကိုသတိပြုလာကြဖို့နဲ့ပူးပေါင်းဆွေးနွေးအဖြေရှာပြီးမျိုးပြတွေရေရှည်တည်တဲ့ပြီးဖွံ့ဖြိုးမှုတွေရှိလာစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုကမ္ဘာမျိုးပြများနေအဖြစ်သတ်မှတ်ခဲ့ကြတာလည်းဖြစ်ပါတယ်။အခု2021ခုနှစ်မှာကြာရောက်တဲ့ကမ္ဘာမျိုးပြများနေရဲ့အဓိကဦးတည်ရည်ရွယ်မှုခေါင်းစဉ်ကတော့တဘာဝဘေးအန္တရာယ်နဲ့မျိုးပြများလက်ရောညီချွေရှိနိုင်မှုဆိုတာပဲဖြစ်ပါတယ်။ကမ္ဘာပေါ်မှာမျိုးတွေတော်တော်များများမှာနေထိုင်ကြတဲ့တန်ပေါင်းများစွာသောသူတွေဟာကမ္ဘာကြီးပုံနွေးလာမှုနဲ့ဥရုယာတီပြောင်းလဲမှုတွေပင်လယ်ရင်မြစ်နဲ့မြန်မာလာမှုတွေကြောင့်ကြုံတွေ့လာကြရတဲ့ရေကြီးမှုတွေမုန်တိုင်းတွေအင်မတန်မြင့်မားတဲ့အပူချိန်မြင့်တက်လာမှုတွေရဲ့ဒိတ်ခတ်မှုဓာတ်တွေကိုခံစားနေကြရတာပါ။ဒါရီကိုသတိပြုလာကြပြီးကာကွယ်မှုတွေပြင်ဆင်နိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီနှစ်မှာအဲ့ဒီလိုသဘာဝဘေးအန္တရာယ်နဲ့မျိုးပြများလက်ရောညီထွေရှိနိုင်မှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပကြတာလည်းဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့မျိုးတွေအားလုံးတည်တံ့ခိုင်မာပြီးဖွံ့ဖြိုးတိုးတက်စေရေးဆိုတဲ့အခြေအနေကိုရောက်နိုင်ဖို့အဓိကပန်းနိုင်ကြီးဆက်တစ်ခုကိုလည်းကုလသမဂ္ဂကချမှတ်ထားပါတယ်။ဒီလိုသဘာဝဘေးအန္တရာယ်နဲ့လူသားတွေကြောင့်ဖြစ်ရတဲ့ပျက်စီးဆုံးရှုံးမှုအမျိုးမျိုးကြားကပဲအခုအချိန်မှာကမ္ဘာပေါ်ကခင်မီစမ်းသစ်ပြီးဖွံ့ဖြိုးမှုအရှိဆုံးမျိုးတွေလည်းရှိလာပါတယ်။အဲဒီမျိုးတွေကတော့ဂျပန်နိုင်ငံကတိုကျိုမျိုး၊အမေရိကန်ပြည်ထောင်စုကဘော့စတန်မျိုး၊နယူးယောက်မျိုး၊ဟျူစတန်မျိုး၊ဒလတ်စ်မျိုး၊ရှီကာဂိုမျိုး၊အော်စတြေးလျနိုင်ငံကဆစ်ဒနီမျိုး၊စင်ကာပူ၊ကိုရီးယားနိုင်ငံကဆိုးမျိုးနဲ့ပြင်သစ်နိုင်ငံကပဲရစ်မြို့တွေဖြစ်တယ်လို့မြို့ပြဆိုင်ရာဒုတိယနာအဖွဲ့ ICP ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။ဒီလိုကမ္ဘာပေါ်မှာဖွံ့ဖြိုးတိုးတက်ပြီးနေချင်းစရာကောင်းတဲ့မြို့တွေရှိသလိုသဘာဝဘေးဒဏ်ကြောင့်ပဲဖြစ်ဖြစ်စစ်ဘေးစစ်ဒဏ်ကြောင့်ပဲဖြစ်ဖြစ်အခုအချိန်မှာကမ္ဘာပေါ်မှာနေထိုင်မှုမတည်ဆုံမြို့တွေလည်းရှိပါတယ်။အဲဒီမြို့တွေကတော့ဆီးရီးယားနိုင်ငံကဒမတ်စကပ်စ်မြို့၊နိုင်ဂျီးရီးယားနိုင်ငံကလာဂို့စ်မြို့၊ပါပူအနျူဂီနီကပို့မော်စီမျိုး၊ဘင်္ဂလားဒေ့ရှ်နိုင်ငံကဒါကာမျိုး၊အယ်ဂျီးရီးယားနိုင်ငံကအယ်ဂျီးရီးယားမျိုး၊လီဘီးယားနိုင်ငံကထရီပိုလီမျိုး၊ပါကစ္စတန်နိုင်ငံကကာရာချီမျိုး၊ဇင်ဘာဘွေနိုင်ငံကဟာရဲမျိုး၊ကင်မရွန်နိုင်ငံကဒိုလာမျိုးနဲ့ဗင်နီဇွဲလားနိုင်ငံကကာရာကတ်စ်မျိုးတို့ပဲဖြစ်တယ်လို့ The Economist Intelligence Unit EIU ရဲ့သုတေသနအချက်အလက်တွေမှာဖော်ပြထားပါတယ်ရှင်။
မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေကသုတသတင်းပတ်ဆင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကချင်းပြည်နယ်ထဲမှာဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေလက်တလောကျူးလွန်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုလက်နက်မရအောင်လုပ်ဖို့အပါအဝင်မြန်မာစစ်တပ်တာဝန်ခံတာဝန်ယူမှုရှိလာအောင်လူခွင့်ချိုးဖောက်မှုတွေမလုပ်နိုင်အောင်နိုင်ငံတကာအတိုင်းဝိုင်းကနေအရေးတကြီးလှုပ်ဆောင်ပေးဖို့လိုအပ်နေပြီဆိုတာပြနေတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။မြန်မာစစ်အာဏာပိုင်တွေကခုပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထက်မတွက်ပဲပြည်သူတွေကိုရောသူတို့ရဲ့နေအိမ်တွေနဲ့ကိုယ်ဝယ်ဆုတောင်းရနေရာတွေကိုပါရရက်ဆက်ဆက်ဖျက်ဆီးနေတာကိုရှုံချတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးဟောင်းလည်းဖြစ်နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ဘီလ်ရစ်ချတ်ဆန်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပုဂ္ဂလိကခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုမကြာခင်တွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းကိုဗစ်ဆိုင်ရာအကူအညီပေးရေးကိစ္စကိုအဓိကထားပြီးဆွေးနွေးဖို့ရှိပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာမြန်မာ၊မြောက်ကိုရီးယား၊အီရန်၊အာဖဂန်နစ္စတန်နဲ့ဥရုယားတို့ဆိုင်ရာအပါအဝင်နှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားချင်းတိုက်ဆိုင်နေတဲ့ကိစ္စရပ်တွေရှိနေပြီးဒါတွေကိုလက်တွဲဆောင်ရွက်နိုင်ပေမဲ့ရှင်ကျန်း၊တိဘက်၊ဟောင်ကောင်အရှင်းနဲ့တောင်ကျုပ်ပင်လယ်ပြင်တွေနဲ့ထိုင်ဝမ်ကိစ္စရပ်တွေအပါအဝင်လူခွင့်ရင်းနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေမှာတော့နှစ်နိုင်ငံကြားအကျိုးစီးပွားဆက်ညင်ပဲဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့ပါတယ်
။န Now, so yeah, the engine joke go, docking you that genia big at Abashi, Dimine can do a season tolo yemuga, my engine and pipare. Engineer the caro, Jimmy couldn't that arrest me to pipare she. Nabai kuna, I can't say ninety tolo me view ye radio yoga season guro. Line to meet a sako, nasanga, don't send neto gani, pan you nasin, nijabare she. Thorashmiana to guam, yam happy to pida alo, guyo se bashin la chami chavasi she. View him, yamma by season go up in nasin at dole. Chamaru. Wine dot the wine dot the alunga two bechisu demare, chema thinki type bashin.